ထိုင်းနိုင်ငံမှာလိင်တူစုံမဲ့သူချင်းတရားဝင်လက်ထက်ထင်မြနိုင်မဲ့ဥပဒေချမ်းကိုအင်ကာနစ်မှာပဲထိုင်းအထက်လွှတ်တော်မှာတခဲနဲ့အတည်ပြုလိုက်ပါပြီ။အရှိတောင်အာရှမှာထိုင်းနိုင်ငံဟာ LGBTQ+ တွေအိမ်တောင်ပြုမှုဆိုင်ရာအခွင့်အရေးဒန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်။ဒီဥပဒေအတည်ပြုလိုက်တာကိုမြန်မာ LGBTQ အတိုင်းအဝိုင်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကလည်းဝမ်းသာကြိုဆိုကြပေမဲ့တကယ်လက်တွေ့ကျင့်သုံးတဲ့အခါအခက်အခဲကြုံတွေ့နိုင်သေးတယ်လို့သုံးသပ်ချပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာလိင်တူစုံမဲ့သူချင်းတရားဝင်လက်ထပ်ထိန်းများနိုင်မဲ့ဥပဒေကြောင့်ကိုဂျွန်လ18ရက်အင်္ဂါနေ့ကထိုင်းအထက်လွှတ်တော်မှတခဲနဲ့အတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီဥပဒေကြောင့်ကိုမတ်လကွန်ဂရက်ကထိုင်းအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့အခုအထက်လွှတ်တော်ကလည်းအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်ထိုင်းပြည်မင်းမြတ်လက်မှတ်ရေးထိုးပြီးရင်ရှစ်ပေါင်း120အတွင်းဥပဒေအဖြစ်စတင်အသက်ဝင်ပါလိမ့်မယ်။ဒီဥပဒေအသက်ဝင်ပြီးတော့စတင်ကျင့်သုံးပြီးဆိုရင်တော့အရှိတောင်အာရှမှာထိုင်းနိုင်ငံဟာ LGBTQ+ တွေအိမ်ထောင်ပြုမှုဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာပါလိမ့်မယ်။ဒီဥပဒေရဲ့တည်တာထင်ရှားတဲ့အကျိုးကျေးဇူးအနေနဲ့မြန်နိုင်တာကခွဲခြားဆက်ဆံမှုကင်းပြီးလူသားအလုံးတာသူညီမျှဖြစ်တယ်ဆိုတာကိုဖော်ပြနိုင်တာဖြစ်တယ်လို့ LGBTQ+ အခွင့်အရေးလှူရှာသူ Kids ကအခုလိုပြောပါတယ်
အခြေအနေတည်တာကတော့ဒီလူအခွင့်အရေးနဲ့ပတ်သက်တဲ့အရာပေါ့နော်အဓိကဒီခွဲခြားဆက်ဆံမှုတွေမရှိတော့ဘူးပြီးရှင်လူသားအလုံးကတာဝန်ယူများဖြစ်တယ်ဆိုတော့အရာတွေဒီဥစ္စာမျိုးတွေပေါ့နောက်တစ်ခုကကြာတော့ဒီ LGBT Q+ အုပ်စုတွေရဲ့ဒီလူမှုပွဲစီမှာပါဝင်လာနိုင်မှုပို့ပြီးတော့ကျေပြန့်သွားတယ်လို့မြင်ရတယ်ပေါ့နော်အဲနောက်တစ်ခုကဂျန်နဲ့ပတ်သက်ပြီးလို့ရှင်နောက်ပြီးတော့ဒီဥပဒေအရာရောပြီးရင်စီးပွားရေးအရာရောဒါအကျိုးသက်ရောက်မှုရှိမယ်လို့မြင်တယ်ပထမတစ်ခုကကြာတော့ဒီအမွေဆက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာလို့ဆိုတော့ဒီနိုင်ငံတိုင်းမှာမတူညီတဲ့ဒီအမွေစက္ကန့်ပိုင်းပုံစံနဲ့ရှိမယ်အဲ့တော့အဲဒီမှာဆိုလို့ရှိရင်ဒီဒိန်းတူထင်ရွက်နောက်မှာဆိုလို့ရှိရင်ဒါသသမီးထွန်ကားရေးကိစ္စကြီးပေါ်လာဖြစ်တဲ့ကြောင့်မို့လို့အဲ့ဒီအရာတွေပတ်သက်ပြီးလည်းကြောင်းလေးတွေရှိလာမယ်လို့မြင်နေအဲနောက်တစ်ခုကကျတော့ဒီအခွန်ခိုင်နဲ့ပတ်သက်ပြီးလို့ရှိရင်ဒါခန်းစားပိုင်ခွင့်တွေလည်းကြောင်းလေးလာမယ်လို့မြင်နေ
ဆယ်စုနှစ်တခုကျော်ရေးဆွဲခဲ့တဲ့ LGBTQ+ link တမှုကွဲလိင်တူစုံမဲ့သူချင်းတရားဝင်လက်ထပ်ထိန်းမြှောက်နိုင်မဲ့ဥပဒေကြံကိုထိုင်းနိုင်ငံကအဓိကပါတီကြီးတွေအားလုံးကထောက်ခံထားတာပါဥပဒေအရလိင်တူစုံမဲ့သူတွေဟာတခြားအမျိုးသားအမျိုးသမီးလက်ထပ်တဲ့အိမ်တော်ဖက်တွေလိုပဲနိုင်ငံသားအခွင့်အရေးရပိုင်ခွင့်နဲ့ကလေးမွေးစားခွင့်နဲ့အမွေဆက်ခံပိုင်ခွင့်နဲ့တန်းတူရရှိဖို့အာမခံထားပါတယ်ဒီဥပဒေတရားဝင်ဖြစ်ပြီလို့အစတင်ကျင့်သုံးတဲ့အခါမှာအခက်အခဲတချို့လည်းရှိနိုင်တယ်လို့ LGBTQ+ အခွင့်အရေးလှူရှာသူ Kids ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တချို့ risk တွေရှိရပါတော့ဘလို့ရာမျိုးလည်းဆိုတော့အဓိကကဟိုဘာသာရေးအတိုက်ခံနေရှိနိုင်တယ်လို့မြင်တယ်ဘာလို့ဆိုတော့အခုလည်းဒီတရားကလောက်ကဒီသူတို့အတည်ပြုတဲ့အချိန်မှာထောက်ခံမယ်ကဒီတရား30ပေါ့နော်။ဒါမှကန့်ကွက်၄မရှိရဲ့နောက်ဈာန်နေ18မရှိရဲ့ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်လည်းဒါကဒီစွတ်တော်ထဲမှာရှိလူတစုရဲ့အတည်းလူရောက်152ယောက်မှာရှိရဲ့တဘောဒါမှလည်းဒီလိုမျိုးမြင်ရတယ်ဆိုရင်တခြားသောထိုင်းနိုင်ငံမှာနေထိုင်နေမတူညီတဲ့ community ရဲ့မတူညီတဲ့အုပ်စုတွေပေါ့နော်လူဖွဲ့စည်းအုပ်စုတွေဈာန်ထဲမှာလည်းကွဲပြားမှုတွေရှိမယ်ဆိုတော့အမြင်ရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအတိုက်ခံလုပ်တဲ့ပုံစံတွေလည်းပေါ်လာမယ်လို့တော့မြင်နေပေါ့နော်။အဲနောက်တစ်ခုကကျတော့တခြားကြီးမားတဲ့ဟို risk တော့ရှိမယ်လို့မမြင်ဘူးဒါပေမဲ့ဆရာတို့တကယ်ဥပဒေကိုကျင့်သုံးပြီးတော့တကယ်လုပ်ပြီဆိုတဲ့အချိန်မှာတော့အခက်အခဲအများကြီးရှိနေဦးမယ်လို့တော့မြင်တယ်ပေါ့နော
်ထိုင်းနိုင်ငံမှာလည်း LGBTQ+ တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပေမဲ့လို့မြန်မာနိုင်ငံနဲ့ရှင်ရင်အတော့ဝန်နေတာတွေ့ရပြီးဒီလိုလိင်တူလက်ထပ်ထိန်းမြှောက်ဥပဒေကိုအတည်ပြုနိုင်တာအတွက်ဝမ်းသာကြောင်း LGBTQ+ အရေးသက်ကြွလှူရှားသူမမျက်နှုံးဖြူကပြောပါတယ်ခုအတည်ပြုလိုက်တဲ့လိင်တူချင်းတရားဥပဒေအရလက်ထပ်ထိန်းမြှောက်ခွင့်ဥပဒေဟာထိုင်းနိုင်ငံသားတွေအပေါ်မှာသာတည်တံ့တရားမှုရှိမလားဒါမှမဟုတ်ထိုင်းနိုင်ငံတွင်မှရှိနေတဲ့နိုင်ငံခြားသားထိုင်းနိုင်ငံသားနဲ့လက်ထပ်ထိန်းမြှောက်မဲ့နိုင်ငံခြားသားစသဖြင့်အဲ့နိုင်ငံသားတွေအပေါ်မှာရောဘလို့မူဝါဒတွေရှိမလဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့မမျက်နှာဖြူကပြောပါတယ
်ဟိုကျွန်တော်တို့ LGBT ဒီတော်လိုင်းကြောက်ပေါ့နော်အဲတပီးတိတ်ဆောင်လာရတဲ့လူတွေကလည်းဒီနိုင်ငံထဲမှာခိုးလုံနေတဲ့ဟာမျိုးရှိရပါတော့အဲ့တော့legal document နဲ့နေတဲ့ဟာရှိတယ်လို့အဲအရေးဝင်နေတဲ့လူရှိတယ်လို့တရားမဝင်နေတဲ့လူတွေလည်းရှိရပါတော့တရားဝင်နေထိုင်နေဆိုတော့ဒီမှာတော့အလုပ်သမား migrant လို့လို့သမားမျိုးပေါ့နော်အဲတောင်းလို့လည်းရှိတယ်အကြောင်းလာတက်တဲ့သူမျိုးပေါ့စသဖြင့်ပေါ့ဒါမျိုးဒီမှာနေနေတဲ့လူတွေရှိကြတယ်ပေါ့ဆိုဒီဥပဒေဟာသူ့နိုင်ငံထဲမှာရှိနေတယ်သူ့နိုင်ငံသားတိကိုပဲ ဟိုအကျိုးပြုတဲ့ဟာမျိုးဖြစ်မှာလားသူနိုင်ငံသားတွေကိုပဲလက်ခံမှာလားခုနလိုမျိုးအဲ့နိုင်ငံသားတွေကောဒီမှာဘယ်လိုမျိုးနေထိုင်ကြဘယ်လိုမျိုးဒီခွင့်ရကိုရရှိမလဲပြောလို့ရှိရင်ဒီအဲ့နိုင်ငံသားနဲ့အာဒီနိုင်ငံသားနဲ့ပေါ့နော်နိုင်ငံသားနဲ့ဒီထိုင်းနိုင်ငံသားနဲ့အာဒီလိုစိတ်ဆက်မဲရီလုပ်တဲ့စကားကြရင်ရောတစ်ဖက်ကနိုင်ငံသားပုံမှာကောဒီဥပဒေကဘယ်လိုအကျိုးပြုမလဲဒါမှမဟုတ်ဘယ်လိုအကျိုးသက်ရောက်မှုရှိမလဲလက်ခံနိုင်မှာလက်မခံနိုင်လားဆိုတဲ့ဟာတွေကတော့ကျွန်တော်တို့အသေးစိတ်အဲ့ဟာတွေကိုတော့မမြင်နိုင်သေးဘူးပြီးတော့အဲ့ဟာတွေကိုကျွန်တော်တို့မလေးလာနိုင်သေးဘူးပေါ့နော်လောလောဆယ်ကတော့
မြန်မာ LGBTQ တွေအတွက်လည်းတန်းတူညီမျှလက်ထပ်ခွင့်နဲ့လူခွင့်ရေးခံစားခွင့်တွေရတင်ပြီးတီလိုရဖို့အတွက်အာဏာရှင်စနစ်ကိုတော်လှန်တာနဲ့တပါတဲ့လူခွင့်ရေးကိစ္စတွေကိုပါဆောင်ရွက်သွားတင်တယ်လို့သူ့ရဲ့အမြင်ကိုမမျက်နှုံးဖြူကအခုလိုပြောပါတယ်
အခုချိန်မှာတော့အခုလိုချိန်မှာကျွန်တော်တို့မြန်မာနိုင်ငံလည်းရတင်မာတယ်ဆိုတဲ့ဟာမျိုးမြန်မာနိုင်ငံလည်းဒါမျိုးတွေရှိရင်ကောင်းမှာပဲဆိုတဲ့ဟာမျိုးပြောတဲ့ခါကျရင်လူတွေရဲ့စိတ်မှာပါဖြစ်မယ်ဆိုတော့တော်လိုင်းကြီးကအရင်အရေးကြီးရဆိုတဲ့ဟာမျိုးမြင်နေပေါ့နော်အဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဆက်တည်းပြန်စဉ်းစားကြည့်ရင်တော့မှန်ပါတယ်တော်လိုင်းကြီးကအရေးကြီးတယ်ဒါပေမဲ့လည်းတော်လိုင်းကြီးဆိုတာကကျမတို့စက္ကစီစစ်ကောင်တစ်ခုလို့ပဲတိုက်နေတာမျိုးမဟုတ်ဘူးပေါ့နော်အခုနောက်လို့ကျမတို့အဲမျိုးဖလားစီးဦးဆွဲရှိနေတဲ့အယူဆတွေခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေအကြမ်းဖက်မှုတွေဒါတွေကုန်လုံးကိုကျမတို့တိုက်နေရဖြစ်တဲ့ကြောင့်မို့လူခွင့်ရေးတိုက်ပွဲတွေလည်းရှိရပေါ့နော်အဲ့တော့ကျမတို့တစ်ချိန်ထဲမှာပဲကျမတို့လူချင်းတပန်းနိုင်ကိုရောက်တဲ့အချိန်မှာဒါတွေကကျမတို့တစ်ခါတိုက်ယူသွားတဲ့ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ညွန်မှန်းထားတဲ့ငင်းချက်နဲ့ Federal Democracy နိုင်ငံကိုရရှိမှာဆိုတာကိုတော့ဒီကိုယ့်ရဲ့ community ကလူလူသိထားစေချင်တယ်ပေါ့နော
်ဂျွန်လာဟာထိုင်းနိုင်ငံမှာ LGBTQ+ တွေကိုဂုဏ်ပြုထားတဲ့လသလဖြစ်ပါတယ်ဒီလာထဲမှာပဲလိန်နှုံချင်းတရားဝင်လက်ထပ်ထိန်းများခွင့်ဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာလိန်နှုံချင်းတရားဝင်လက်ထပ်ထိန်းများခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်တဟာ LGBTQ+ အသိုင်းအဝိုင်းတစ်ခုလုံးအတွဲဝမ်းသာကျေနပ်စရာဖြစ်တယ်လို့ LGBTQ တွေနဲ့ထောက်ခံသူတွေကပြောဆိုကြပါတယ်